မြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ်ဆုံးလှုပ်ခလစာဆိုင်ရာဥပဒေကိုပြင်ဆင်ပေးဖို့နဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့အလုပ်သမားအခွင့်အရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေကိုယ်တိုင်ကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံတွင်းကအထက်ချုပ်ဆေးရုံတွေမှာလှုပ်ကန်နေကြတဲ့အလုပ်သမား66ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့ပြုစုထားတဲ့သုတေသနစာရန်သစ်ထုတ်ပြန်ပွဲမှာအဲ့ဒီလိုတောင်းဆိုသွားကြတာပါ။အပြည့်အစုံကိုတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကတင်ပြပို့ထားပါတယ်ရှင်။
မြန်မာအမျိုးသမီးသမဂ္ဂ BWU ကလိလာပြုစုပြီးဒီကနေ့ထုတ်ပြန်တဲ့ပြုပြင်ပြောင်းလဲမှုနောက်ွယ်မှအမေလျော့ခံအမျိုးသမီးအလို့သမားများရုပ်တံမှတ်တမ်းနဲ့သုတေသနစာရန်ထဲမှာအထူးသဖြင့်အထက်ကျောက်ဆိုင်ုံတွေကအမျိုးသမီးအလို့သမားတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေရရက်ကိုအသေးစိတ်ဖော်ပြထားတာပါ။အထူးသဖြင့်တော့အနိုင်ဆုံးလုခလာစာနဲ့လုပ်ငန်းခွင်အခြေအနေတွေကိုထောက်ပြထားပါတယ်။လက်ရှိသတ်မှတ်ထားတဲ့အနိုင်ဆုံးလုခလာစာ3600ကျပ်ဟာအလို့သမားတွေအတွက်မလုံလောက်ဘူးလို့ Contractual Based Workers Union 1CBW1 အဖွဲ့ကတာဝန်ခံတူဖြစ်သူဒေါ်ဆန်းဆန်းထွေက VOA ကိုပြောပါတယ
်မလုံလောက်တဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီအလုပ်သမားတွေရဲ့ဟိုဘယ်လိုခေါ်မလဲလောက်ခလာစာလေးကို9500အထိပေါ့နော်ကျွန်တော်တို့သူတို့ရအောင်လို့တောင်းပေးချင်တာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကလောက်ခလာစာနဲ့ပတ်သက်ပြီးတိုးမြှင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာရှိပါတယ
်အမျိုးသမီးအမျိုးသားအလုပ်သမားတွေရှိတဲ့ထဲကမှအမျိုးသမီးအလုပ်သမားတွေတခါအထက်ကျောက်ဆိုင်ုံတွေမှာသာမကတခြားလုပ်ငန်းကဏ္ဍအသီးသီးမှာလည်းအလုပ်သမားတွေရှိတဲ့ကြားထဲကဒီအထက်ကျောက်ဆိုင်ုံတွေကလူသမားတွေနဲ့ပတ်သက်လို့အဓိကလေးလာဆန်းစစ်ရတဲ့အကြောင်းရင်းကိုတော့ BWU အဖွဲ့ကဒေါ်အီမွန်ဖြိုးကအခုလိုရှင်းပြသွားပါတယ
်အလို့သမားတွေနဲ့ပတ်သက်ပြီးလုပ်နေတဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေကိုအဓိက highlight ထားပြီးတော့လုပ်တဲ့ဟာမျိုးတွေရနေအားနည်းနေသေးတယ်ပေါ့နော်ပြီးတော့ဒီအမျိုးသမီးတွေထဲမှာဆိုလို့ရှိရင်လည်းအမျိုးသမီးနဲ့ပတ်သက်ပြီးအများကြီးလုပ်နေတယ်ဒါပေမဲ့အလို့သမားတွေကိုအလို့သမားအမျိုးသမီးတွေကိုအဓိကဦးတည်ပြီးလုပ်တဲ့လှုပ်ဆောင်မှုတွေကနည်းနေသေးတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဒီအမျိုးသမီးလှုပ်သမားတွေရဲ့အတန်ကိုများများဖတ်ပေါ်စီခြင်းများကြောင့်ကျွန်တော်တို့ကဒီလိုမျိုးအမျိုးသမီးလှုပ်သမားတွေကိုအဓိကထားတဲ့ထေကျုပ်စိတ်ယုံကလှုပ်သမားတွေကိုအဓိကထားပါတယ်
BWU ရဲ့သူတေသနာစာရန်ထဲမှာအနိုင်ဆုံးလိုအပ်ကားရဲ့စိုးကျိုးတရားမှုတွေချို့တဲ့တဲ့လုပ်ငန်းခွင်အခြေအနေဂျမ်းမာရေးဆောင်ရှောက်မှုအားနည်းတာဘေးကင်းလုံခြုံမှုအားနည်းတာတွေကိုအထူးဖော်ပြထားပါတယ်ဒီလိုမျိုးရင်ဆိုင်နေရတဲ့အခြေအနေတွေကတချို့ကို BWU ကထုတ်ပြန်တဲ့ရုပ်သံမှတ်တမ်းထဲမှာ Let's help each other LHEO အဖွဲ့ကသင်တန်းဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှုမတ်ခခကအခုလိုပြောပြထားပါတယ်
ပြောမယ်ဆိုလစာနေပါတာရှိမယ်။နောက်အချိန်များတာရှိမယ်။လှုပ်ထင်တာများတယ်လေနော်။ဒီနေ့ကို7နာရီပဲခိုင်းရမယ်ဆိုပေမဲ့ overtime နဲ့ပေါင်းလိုက်လို့ရှိ10နာရီ17နာရီလှုပ်နေရတယ်။နောက်တစ်ခုကသူတို့အိမ်ပြန်ချင်း။အိမ်ပြန်ချင်းပြဿနာကအရန်ကိုဆိုးတယ်။ဒါအားကိုမိုးချုပ်တော့ဒါအားကိုညှိနေတယ်။ညှိနေတော့သူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေရလုံခြုံမှုမရှိဘူး။အဲ့ဒီပြဿနာတွေရှိတယ်။နောက်တစ်ခုကဆက်ယုံလင်းပြဿနာကတော့အဲ့လိုခွဲခြားဆက်ဆံခံရတာပေါ့။အဓိကကတော့ယောက်ျားမခွဲခြားဆက်ဆံခံရတယ်ဆိုတာထက်လူလူချင်းခွဲခြားဆက်ဆံခံရခြင်းဆိုတဲ့ဟာကသူတို့ရဲ့စိတ်ဓာတ်ကိုအောက်ဆုံးထိရောက်ရှိစေတယ်
။မြန်မာနိုင်ငံရဲ့ထေချိုးလုပ်ငန်းမှာ2016ခုနှစ်ကအရင်းအမြစ်နှံမှုအမေရိကန်ဒေါ်လာ1.2ဘီလီယံရှိခဲ့ပြီး2020ပြည့်နှစ်ရောက်ရင်ဒေါ်လာ12ဘီလီယံအထိရှိလာမယ်လို့တရားဝင်ထုတ်ပြန်ချက်တွေမှာခန့်မှန်းထားပါတယ်။နိုင်ငံအတွက်နိုင်ငံခြားငွေရှာပေးနေတဲ့ဒီလုပ်ငန်းကဏ္ဍမှာလုပ်နေကြတဲ့မန်နင်းချယ်ရီတို့လိုအလို့သမားတွေအတွက်ကတော့အခုချိန်အထိအဆင်ပြေပြီလို့ပြောလို့ရတဲ့အခြေအနေမှာမရောက်သေးဘူးဆိုတာ BW ရဲ့ရုပ်သံမှတ်တမ်းမှာပြောဆိုထားချက်ကိုနားထောင်ရင်သိနိုင်ပါတယ်
။သမလို့ရရဲ့လာသာ2သိန်းနဲ့အင်္ဂလာကရှိမယ်။စားတဲ့ဈေးကြွေးရှိမယ်။အင်္ဂလာက56,000ဖြစ်နေ။လာက56,000ဈေးဝက်56,000တွေအမှတသိန်းကျော်နေပေါ့နော်ပြီးတော့ကိုတလားစာကို3,000ဟိုအပေါင်းသိန်းခန္ဓာကြီးလည်းရှိရလေမင်္ဂလာဆောင်ရှိရလူမှုရေးခန္ဓာပေါ့နော်ကိုနဲ့ဆက်ဆက်နေလူမှုရေးစီးပွားရေးပညာရေးကိုရဲ့ကျန်းမာရေးကြိုက်တဲ့အရာတခုကကိုလုံနေရတာနဲ့နင်တို့လုံတဲ့လောက်ခလာတာနဲ့မတန်ဘူးပေါ့ဆက်ဝင်ပတ်စံလကားလာယူနေလို့ပြောလို့ရင်အရင်စိတ်တူပါဒီဓာတ်ရုပ်စူပါတော့သူများပစံလကားလာယူထားရပေါ့နော်နင်တို့ကမရှိလို့လာလှုပ်စားတာဆေယုံတံမိုးထားရမှာပေါ့ဘူကသေခြင်းစိတ်ပြောင်းပေါက်တယ်ပေါ့အဲ့လိုမျိုးအလုပ်ထဲမှာလည်းစမပြေဘူးအိမ်ကြတော့လည်းစမပြေတဲ့ဟာတွေကကြားတော့အဲ့လိုမျိုးသေခြင်းစိတ်တွေပေါက်တယ်ပေါ့စိတ်သက်တွေကြားပေါ့အဲ့လိုမျို
းအနေဆုံးလောက်ခလာစားကိုလက်ရှိမှာတနေ့ကိုကြက်3600သတ်မှတ်ထားပြီးဒါကိုနှစ်နှစ်တစ်ကြိမ်ပြန်ပြီးတော့သုံးသက်ဆန်းစစ်ရမှာပါဒီအတွက်လည်း NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနေ့နှီးပါအကြာ2019ခုနှစ်ဖေဖော်ဝါရီလ16ရက်နေ့မှာအ ਨੇ စုံအခကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကိုအသစ်ပြန်ပြီးဖွဲ့စည်းထားပါတယ်။အနေဆုံးလောက်ခလာစာကိုတိုးပေးမယ်ဆိုရင်လက်ရှိမှာကိုကစီးပွားရေးတိမ်မကောင်းထားတာကြောင့်လုပ်ငန်းတွေပိတ်သွားမှာနောက်ထပ်လုပ်ငန်းသစ်တွေထွက်မလာတော့မှာစတဲ့အချက်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့ကော်မတီရဲ့လုပ်ငန်းတွေနဲ့နှီးဆက်သူတူကပြောပါတယ်ခင်ဗျာ။